မွန်ပြည်နယ်မယန်းချောင်းနဲ့ဘလဲတွန်ဖိုက်ဘက်မှာရှိတဲ့မွန်ပြည်သစ်ပါတီစခန်းတစ်ခုကိုဒီမနေ့အစောပိုင်းမှာ KNU အဖွဲ့ကလို့ယူဆရတဲ့လက်နက်ကင်ဆောင်ထားသူ10ဦးလောက်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့မွန်ပြည်သစ်ပါတီကပြောပါတယ်KNU တာဝန်ရှိသူတွေကတော့အခုဖြစ်စဉ်နဲ့ပတ်သက်လို့စစ်ဆဲဖြစ်ပြီးဘယ်အဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်သွားတယ်ဆိုတာကိုမသိသေးဘူးလို့ပြောပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
မွန်ပြည်နယ်ရင်းမြို့နယ်မှာရှိတဲ့မွန်ပြည်သစ်မယန်းချောင်းအခြေစိုက်စခန်းနဲ့ဖျားသုံးစုမြို့နယ်ဘလဲတွန်ဖိုက်ကျေးရွာနာကမွန်ပြည်သစ်ပါတီတက်ခွဲရုံတို့ကိုဒီကနေ့မနက်၄နာရီဝန်းကျင်မှာ KNU ဘက်ကလက်နက်ကင်တချို့ဝင်ရောက်ပစ်ခတ်ခဲ့တယ်လို့မွန်ပြည်သစ်ပါတီတာဝန်ရှိသူကပြောပါတယ်မွန်ပြည်သစ်ပါတီတက်ခွဲရုံကိုဝင်ရောက်ပစ်ခတ်ချိန်တက်ဆုတ်ခဲ့ရပေမဲ့မယန်းချောင်းဘက်ကိုပစ်ခတ်ချိန်မှာတော့လာရောက်တိုက်ခိုက်တဲ့လက်နက်ကင်တွေပြန်လည်ဆုတ်ခွာခဲ့တယ်လို့ပြောပါတယ်အခုတိုက်ပွဲဖြစ်ခဲ့တဲ့နှစ်နေရာလုံးကို KNU ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာလို့မွန်ပြည်သစ်ပါတီနိုင်ငံခြားဆက်ဆံရေးတာဝန်ခံနိုင်အေးမွန်ကပြောပါတယ
်။ Running back the third top run the fight for the Thailand Nazi Bolo ကလည်းတလေတရော
ဒီတိုက်ပွဲဖြစ်စဉ်ဒီမှာတော့ထိခိုက်တန်ရာရရှိမှုတွေတော့မကြမ်းမိသေးဘူး။ဒီဖြစ်တဲ့တိုက်ပွဲနှစ်နေရာစလုံးဟာ KNU အဖွဲ့နဲ့ပဲဖြစ်တာပါ။သူတို့ကအစီအစဉ်ရှိရှိနဲ့ကျွန်တော်တို့သစခန်းကိုဝင်ပစ်တယ်လို့ယူဆရတယ်။
ဒီမနက်ဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးကရင်အမျိုးသားအစည်းအရုံး KNU ဘက်ကပြစ်ခတ်မှုဖြစ်ခဲ့တာကိုသိပေမဲ့ဘယ်အဖွဲ့တွေပါဝင်နေဆိုတာမသိသေးကြောင်းပြောပါရယ် KNU အဖွဲ့ဝင်ဒူပလာယာခရိုင်ဥက္ကဋ္ဌဘဒူရွှေမောင်းကပြစ်ခတ်မှုသတင်းကြောင်းအခြေအနေတိတိကျကျသိရဖို့ဖျားသုံးစုဘက်ကိုတွားနေတယ်လို့ဆိုပါရယ
်ဖြစ်တော့ဖြစ်တယ်ပြစ်ခတ်မှုတော့ဖြစ်တယ်ဘဒူနဲ့ဘဒူဖြစ်မှန်းမသိသေးဘူးအဲ့ဒါတော့ကျွန်တော်တို့အခြေအနေကျွန်တော်တို့အနေထားအရဆက်သွယ်မှုကလည်းမကောင်းတဲ့အပေါ်မှာအဲ့ဒါကိုပြန်ပြီးတော့တိတိကျကျဖြစ်ဖို့ပြန်ပြီးတော့စီစဉ်ဆဲပေးဖို့နော်
ပြစ်ခတ်မှုဖြစ်တဲ့နေရာကဖျားသုံးစုနဲ့ရင်းမြို့ကိုသွားတဲ့တောင်ပေါ်လမ်းဖြစ်တာကြောင့်လူနေအိမ်တွေနဲ့ဝေးပင်မဲ့အဲ့ဒီနားမှာရှိနေတဲ့တပ်ဖွဲ့ဝင်မိသားစုတွေနဲ့ရွာကန်တချို့ကတော့ထွက်ပြေးခဲ့ရတယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်
ဒီစကနေရာကြီးတောနဲ့တဲမှာမမီပစ်တက်လို့ရှိရင်ရွာသားတွေကအဲ့ဒီဘေးနားမှာအိမ်ကြီးဆောက်တယ်။သမီးသားစုတွေအိမ်ဆောက်တယ်ဆိုတော့ဈေးဆိုင်ကဖြစ်လာတယ်။အဲ့လိုရွာဖြစ်သွားတယ်ပေါ့။ရွာဖြစ်တော့စကန်ကအရင်လားရွာအရင်လားတော့မသိဘူး။အဲ့မှာလူတော့စုံလာတယ်။ပြစ်တာခတ်တာဖြစ်လာရင်လည်းအဲ့ဒီကလူဖတ်ပြေးတာပေါ့
။ဖျားသုံးစုဒေတာတဝိုင်းမှာမွန်ပြည်သစ်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်လက်နက်ကိုင်အဖွဲ့ရဲ့အောက်ခြေတပ်ဖွဲ့ဝင်တွေကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လည်းနောက်မှာအဲ့ဒီလိုထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ရင်ဘလို့ကင်တွေဖြည့်ရှင်းရမလဲဆိုတာနဲ့စီးရဲတင်းမာမှုအခြေအနေတွေဆက်မဖြစ်ရတဲ့အတွက်နှစ်ဖက်ကောင်းဆောင်တွေဖျားသုံးစုမျိုးချောင်းဆောင်ရွာနာကမကတာချောင်းဆောင်ရေတကွန်စခန်းမှာအခုလ၄ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ KNU အဖွဲ့ဝင်ဒူပလာယာခရိုင်ဥက္ကဋ္ဌဘဒူရွှေမောင်းကပြောပါတယ်
ပြဿနာဖြစ်ခဲ့မယ်ဆိုလို့ရှိရင်အောက်ခြေအချင်းချင်းပြဿနာပိုမူပြီးတော့ကြီးထွားဖို့အတွက်ညှိနှိုင်းပြီးတော့ဆောင်ရွက်ကြဖို့
ဒီကနေ့နောက်ဆုံးဖြစ်သွားခဲ့တဲ့နှစ်ဖက်ပြစ်ခတ်မှုနဲ့ပတ်သက်လို့မွန်ပြည်သစ်ပါတီကတာဝန်ရှိသူကို VOA ကဆက်သွယ်မေးမြန်းတဲ့အခါထိခိုက်သေးဆုံးမှုမရှိကြောင်းပြောပါတယ်ဒါပေမဲ့ပြစ်ခတ်မှုအတွင်းမွန်ပြည်သစ်ပါတီဘက်ကတဦးကြဆုံးခဲ့ကြောင်းမွန်သတင်းဌာနတွေမှရေးသားဖော်ပြထားပါတယ်ရှင်